တမရဦးသိန်းစိန်နဲ့သတင်းတောက်တွေတွေ့ဆုံမေးမြန်းခဲ့မှာမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေဟာအရင်အစိုးရလက်ထက်ကထက်ပိုပြီးတိုးတက်ကောင်းမွန်လာဖို့ရှိပါသလားဆိုတဲ့သတင်းတောက်တစ်ခုရဲ့အမေကိုတမရဦးသိန်းစိန်ကအခုလိုဖြေဆိုပါတယ
်ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတာဒီမိုကရေစီဆိုတော့ခင်ဗျားတို့ကဘာတွေနဲ့နှိုင်းလဲဘာတွေနဲ့တိုက်တာလဲတော့မသိဘူးပေါ့အဲ့တော့ကျွန်တော်အချိန်မှာဒီမိုကရေစီအကြောင်းပြောရရင်တော့အခုကျွန်တော်တို့အစိုးရသက်တမ်းရှစ်လလောက်ရှိသေးတယ်အဲ့တော့သူကအနောက်နိုင်ငံဒီမိုကရေစီနဲ့နှိုင်းမယ်ဆိုရင်အနောက်နိုင်ငံတွေကနှစ်ပေါင်းကတော့ရာထောင်ချီပြီးတော့ဒီမိုကရေစီကိုကျင့်သုံးတာအဲ့တော့ဒီနိုင်ငံတွေနဲ့ကျွန်တော်တထပ်ထပ်ဖြစ်ဖို့အောင်ဝင်ခွင့်ရဖြစ်ဖို့ကတော့ဒါကျွန်တော်တော့တော်သေးတော့ကြိုးစားအောင်ပေါ့အဲ့တော့အောင်ဝင်ခွင့်ရဖြစ်အောင်တော့ပဲကျွန်တော်တို့လုပ်လို့ရမှာတထပ်ထပ်ဖြစ်အောင်တော့ကျွန်တော်လုပ်လို့တော့ရအောင်ပေါ့ဘာကြောင့်လဲဆိုတော့တိအချက်ကအလားကျွန်တော်တို့ရဲ့လူမျိုးချင်းလည်းမတူဘူးကျွန်တော်ကိုယ်ဝယ်တဲ့ဘာသာချင်းလည်းမတူဘူးဓာလေးစရာချင်းလည်းမတူဘူးအစားအသောက်ချင်းလည်းကျွန်တော်တို့မတူဘူး။အဲ့တော့ဒီမိုကရေစီရှင်တောင်းလုပ်ဖို့ဆိုတဲ့နေရာမှာအဲ့ကျွန်တော်တို့ကဘာတွေလိုလဲဆိုတော့တိကျချက်ကတော့တိုင်းပြည်ငြိမ်းချမ်းဖို့ကျွန်တော်တို့လို့။အဲ့တော့တိုင်းပြည်ငြိမ်းချမ်းဖို့ဆိုတော့လည်းနှစ်ပိုင်းပေါ့။ဖန်ဘူရာလို့ကျွန်တော်တို့ကပြည်တွင်းကအဲ့တော့ဒီသဘောထားအမြင်အမျိုးမျိုးကျွန်တော်တို့ရှိနေတဲ့ပုံစံတွေနဲ့သဘောထားချင်းကျွန်တော်တို့တူညီအောင်ညှိကြပြူကြတဲ့အပိုင်းပေါ့
။ဆက်လက်ပြီးတော့သမရဦးသိန်းစိန်ကအမေရိကန်မြန်မာဆက်ဆံရေး NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့ပါတီမှတ်ပုံပြန်တင်ပြီးရွေးကောက်ပွဲဝင်မယ်ဆိုတဲ့အနေအထားတွေပေါ်မှာလည်းသူ့သဘောထားကိုအခုလိုပြောပါဗျ။အ
ော်တော့ဒီသဘောထားအမြင်အမျိုးမျိုးရှိနေတဲ့ပုံစံတွေနဲ့ကျွန်တော်တို့ ਨੇ သဘောထားအမြင်ချင်းတူပြီဆိုလို့ရှိရင်ပြည်ပကလည်းဘာပဲဖြစ်ဖြစ်ကျွန်တော်တို့ဒါဖိအားတွေကျွန်တော်ပြောနေလားတော့အခုလိုပဲပေါ့ခဏ။အဲ့ဒါဟိုတောင်ဆန်းစုကြည်တို့ကျွန်တော်တို့တွေးကြပြူကြတာကိုယ့်ရဲ့ခုနကလိုညီကောင်မောင်နှမတွေလိုပဲကျွန်တော်တို့သဘောထားပြီးတော့တွေးတယ်။တွေးတော့ကျွန်တော်တို့ရဲ့စိတ်စေတနာတွေလည်းအနာလည်သွားတယ်။ဒါကျွန်တော်တို့ ਨੇ တွေးပြီးနောက်ပိုင်းမှာဆိုရင်ပြုံမှုတွေပြောဆိုတွေဒါတွေကလည်းအများကြီးကျွန်တော်တို့ပြောင်းလဲသွားပါဒီပြောင်းလဲတဲ့ပုံမှာမူတည်ပြီးတော့မှကိုယ်ကလိုပြီးအပလည်းလိုက်ပြီးတော့ကျွန်တော်ပြောင်းတယ်အဲ့တော့ဒီနေ့ပဲကျွန်တော်ရဲ့မိတ်ဆွေတွေလည်းပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းကောင်း၄ခုကျွန်တော်ရှိပါတယ်တိကျချက်ကတော့ခုနကလိုအမေရိကန်သမ္မတဥပမာကျွန်တော်တို့နိုင်ငံရဲ့ခုနကလိုနိုင်ငံကြီးဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်ပြီးတော့သူပေါ်ထုတ်ပြီးတော့ပြောသွားတာဒါတော့ကျွန်တော်နိုင်ငံအတွက်သတင်းကောင်းပဲနောက်တစ်ခုကတော့ခုနကလိုနိုင်ငံခြားရေးဝန်ကြီး Mrs. Clinton ကျွန်တော်လာဖို့ရှိတယ်ဆိုတော့ဒါလေးလည်းသူကြီးညာသွားပါတယ်ဒီကလည်းဒါကျွန်တော်တို့အတွက်ဒါသတင်းကောင်းပါနောက်သတင်းကောင်းတစ်ခုကတော့ဟိုဒေါန်ဆန်းစုကြည်ကလည်းခုနကလိုပါတီပြန်ပြီးတော့ပတ်ဖို့တင်ပြီးတော့ရွေးကောက်ပွဲဝင်မယ်ဟိုဒီကကျွန်တော်တို့ကောင်းတဲ့လက္ခဏာပါအဲ့တော့ဒေါန်ဆန်းစုကြည်လည်းဟာလာကျွန်တော်တို့ဒီရွေးကောက်ပွဲဝင်မယ်ပြုတ်မယ်ဆိုတဲ့ဟာနောက်ဒါလည်းဟိုကျွန်တော်တို့အတွက်ဟိုမင်္ဂလာသတင်းပဲလို့ပြောရမှာပေါ့ဗျာနောက်သတင်းတစ်ခုကတော့အခုကျွန်တော်တို့ကဗမာမာဒီစီဂိမ်းမှာတော်တော်လေးမျက်နှာငဲနေတယ်အခုတော့ရွှေတွေပါတယ်နောက်ထပ်ရတယ်လည်းကြည်ရတယ်
နိုင်ငံရေးကျင်းသားတွေဘယ်တော့ဆက်လွတ်ပေးဖို့အစီအစဉ်ရှိပါသလဲလို့သတင်းတော်တယောက်ကမေးတာကိုတော့သမရကအခုလိုပြန်လည်ဖြေဆိုပါတယ
်ကျွန်တော်အခုအစိုးရတက်လာပြီးတော့နှစ်ကြိမ်ကျွန်တော်လွတ်ပေးပြီကျွန်တော်ထင်ပါတယ်အားလုံးပေါင်း1000ကျော်လောက်ကျွန်တော်ဒါရှိသွားပြီဖြစ်ပါတယ်အဲ့တော့ဒီယုံကြည်ချက်ကြောင့်ဆိုတဲ့ဟာတော့ပြောရမှာခက်တယ်ကျွန်တော်တို့ကတော့ယုံကြည်ချက်ဆိုတာတော့လက်မခံဘူးဥပဒေတစ်ခုခုကိုကျူးလွန်ထားတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကအရေးယူထားဒါ constitution ကလည်းသမရကိုခုနကလည်းလွတ်ပိုင်မဲ့နှင်းထားပါတယ်ခုနကလည်းကျွန်တော် pardon ပေးလို့ရတယ်အဲ့ဒါဆိုကျွန်တော်တို့ကပေးလို့ရတယ်အဲ့တော့အချိန်လေးအချိန်ခံပေါ်မှာကြည့်ပြီးတော့ပဲဒါကျွန်တော်တို့ဒါလုပ်သွားပါပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်လို့လည်းသမရဦးသိန်းစိန်ကအခုလိုပြောပါတယ်အဲ့
တော့ဒီမိုကရေစီရှင်သန်မှုအတွက်ကတော့တိကျချက်ကတော့နိုင်ငံကိုတည်ငြိမ်အေးချမ်းမှုလိုတယ်နောက်တည်ငြိမ်အေးချမ်းမှုဆိုတာနိုင်ငံရေးကိစ္စလေနောက်တစ်ခုကတော့လုံခြုံမှုလိုလုံခြုံဖို့ဆိုတော့ဒီကနေ့တောင်းကျမ်းတဲ့အဖွဲ့က၈ဖွဲ့ရှိတယ်အပေါ်ကစရည်လို့ရှိရင်ခင်ဗျာ KIA အဖွဲ့ရှိတယ်ပြီးရင်ကတော့ဝါအဖွဲ့ရှိတယ်ပြန်ထူရတာလေးဦးဆန်းလေးတို့ဘွယ်ရှိပြန် SSC ရခွတ်ထွက်သွားတဲ့ခဏလို့ပန်ဖားတို့ဘွယ်ရှိတယ်ပြန်ဟိုဘက်မှာနေသားမှာအခြေပြုနေတဲ့ရွက်စေးရှိတယ်ပြန် DKB ရနေရခွတ်ထွက်သွားတာမှဘုံနှကမ်းမွေးတို့ဘာလို့ခင်ဗျားတို့ကြားမှာပါအဲ့ဒီဘွယ်တွေရှိတယ်နောက်တော့ KNU ဘုံရှိတယ်နောက်ကမွန်ရှိတယ်အဲ့တော့ဒီ၈ဘွယ်ဟာကျွန်တော်တို့ခုနှစ်ဘွယ်နဲ့တော့အားလုံးကျွန်တော်တို့ဒါဟိုထိတွေ့ပြီးတော့အခြေဆက်တွေပါလို့ကျွန်တော်ရပါတယ်လက်တော်တော့ဒီအပြစ်ခတ်ရဆဲတယ်တိုက်တာခိုက်တာလည်းမလုပ်ဘူးဆိုတဲ့ဟာအိုဒီအဆင့်ပဲရှိပါသေးတယ်။နောက်တော့တဖြည်းဖြည်းတော့ခုနကလိုတို့လိုချင်တဲ့ပြောနေတယ်လေထာဝရငြိမ်းချမ်းရေးဆိုတော့ဆက်ပြီးတော့ကျွန်တော်ဒါကြိုးစားကြအောင်ပါ။အဲ့တော့ထာဝရငြိမ်းချမ်းရေးဆိုတော့ကျွန်တော်က definition ဖွင့်လာတော့ဥပဒေပေါင်းတဲ့ကိုကျွန်တော်အားလုံးဝင်ရောက်ပြီးတော့မှဥပဒေတစ်ခုတည်းအောက်ပါပေါ့။နိုင်ငံသားအားလုံးကခုနကလိုအတူတကွနဲ့နေထိုင်လုပ်ကံစားတော့လာသွားစရာရှိတဲ့နေရာတွေအသွားပြပြီးတော့ဒီလိုဖြစ်ရေးရထာဝရငြိမ်းချမ်းရေးပဲ။အဲ့တော့ဒီအထိကိုကျွန်တော်ကပွားဖို့အတွက်ကြိုးစားနေတယ်တော်တော်လည်းအချိန်တော့ကျွန်တော်တို့ကယူရဒီအထဲမှာလည်းကျွန်တော်ညှိရပြပါတော့ခေါင်းဆောင်မင်းဒီမှာလည်းဟိုစာတက်တဲ့ပေတက်တဲ့လူတွေပါတယ်လို့စာမတက်ပေမတက်ဒီကလည်းကျွန်တော်တို့ကပါနေတယ်အဲ့ တို့လည်းနားလည်အောင်ပြောတာလည်းမင်းတို့လူချင်းနဲ့ထောက်ရံရင်းရင်းဆိုတာတော့ဥရီပေါင်ထဲကိုအလုံးဝင်ရောက်လာပြီးတော့မှဒီဥရီတစ်ခုတည်းအောက်မှာတို့တွေကအလုံးအတူတကနေထိုင်လောက်ကန်စားတော့ပြီးတော့ပွားမယ်အော်ခုနကလိုပွားဒီဖွဲ့တဲ့နယ်လူတွေကဖွဲ့စီဝိုင်းလုံးတဲ့နယ်လူတွေကလုံးခုနကလိုပြီးရင်ခုနကလိုတို့တွတ်တော်တွေရောက်လာရင်အကုန်လုံးတို့တိုင်းရင်းသားတွေကဓာတ်လူကြီးတွေနဲ့တို့ဒါဆက်ဆံကြပါပဲဆိုတော့ရည်ရွယ်ထားတာတော့အဲ့လိုရည်ရွယ်ထားတာအော်အားလုံးကတိတ်ချက်ကတော့အခြေခံအဖြစ်ကိုပြည်တွေကနေပြီးတော့ခွင့်မထွက်ဘူးဆိုတဲ့အချက်ဒီချက်ကတော့ဒါသူတို့ရှိကကျွန်တော်ယုံကြည်မှုကျွန်တော်ရပါတယ်နောက်တစ်ခါဒုတာဝန်အရေးသုံးပါဆိုတဲ့ဟာကိုယုံကြည်ချက်ကျွန်တော်ရထားတယ်နောက်တစ်ခါတော့ကျွန်တော်ဒီဖွဲ့စည်းပုံအခြေခံမှုတွေကိုကျွန်တော်လက်ခံမှာနောက်တစ်ခါတွေလက်လက်ဆုံရင်